ဖိလစ်ပိုင်သမ္မတဂရော့ဟောင်းအီမဲလ်ဒန်မာကော့စ်ကိုဒီအဂတိလိုက်စားမှုနဲ့အပြစ်ရှိကြောင်းကိုတရားရုံးတစ်ခုကဆုံးဖြတ်ချက်ချပြီးတော့ဖမ်းဆီးဖို့အမိန့်ချလိုက်ပါတယ်။ဒီဇိုင်နာဖက်နက်အရံပေါင်းများစွာနဲ့လက်ဝက်လက်စားပကြီကမြောက်များစွာပိုင်ဆိုင်တယ်လို့နာမည်ကျော်တဲ့အသက်89နှစ်အရွယ်မစ္စစ်မာကော့စ်ကတော့တရားရုံးဆုံးဖြတ်ချက်အရထောင်နှံကိုရှောင်ရှားနိုင်ဖို့နဲ့လွှတ်တော်အမတ်နေရာကိုဆက်လက်ထိန်းထားနိုင်ဖို့အယူခံတင်ဖို့ပြင်ဆင်နေပါတယ်။အဂတိလိုက်စားမှုခုနှစ်မှုနဲ့အပြစ်ရှိကြောင်းတွေးရှိတဲ့ Mrs. Marcos ကိုအမှုတစ်ခုအတွက်ထောင်ဒဏ်6နှစ်စီကြာခံဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးအထူးတရားရုံးကအမိန့်ချခဲ့တာပါ။ Imelda Marcos မနီလာအုပ်ချုပ်ရေးမှူးတာဝန်ထမ်းဆောင်စဉ်ကဆွစ်ဇာလန်နိုင်ငံမှာအခြေစိုက်တဲ့အဖွဲ့တွေစီဒေါ်လာတန်း200လောက်ကိုတရားမဝင်ရွှေ့ပြောင်းခဲ့တယ်လို့ဆွဆွဲခံရတာပါ။ Imelda Marcos နဲ့သူ့ရဲ့ခင်မွန်းသမရဟောင်း Ferdinand Marcos တို့ဟာ William Saunders နဲ့ Jane Ryan ဆိုတဲ့နာမည်တွေကိုသုံးပြီးတော့သူတို့ဘသူဘဝဖြစ်တယ်ဆိုတာလူမသိအောင်ဖုံးကွယ်ခဲ့တယ်လို့အစိုးရအထူးရှင်းနေကသတင်းတောက်တွေကိုပြောပါရတယ်။1986ခုနှစ်တုန်းကပြည်သူ့အုံကြွားမှုကြောင့် Ferdinand Marcos သည်သမရယာရုကနေဆင်းပေးခဲ့ရပြီးတော့1989ခုနှစ်မှာတည်ဆုံခဲ့ပါရတယ်။